ာစီအစိုးရနဲ့အီတလီယန်ဆိုင်ကော်ပိုရီတို့သဘောတူခဲ့ကြတဲ့ဒဝဲအထူးစီးပွားရေးဇုန်နဲ့ရင်းနှက်စိတ်ကမ်းတည်ဆောက်ရေးစီမံကိန်းကိုဆက်လက်အကောင်အထည်ဖော်ဖို့မြန်မာနဲ့ထိုင်းအစိုးရတို့ဇူလိုင်လနှောင်းပိုင်းကနားလည်မှုစာချုပ်လွှာပြီးလက်မှတ်ထိုးကြပါတယ်။ဒေသခံတွေရဲ့ကန့်ကွက်မှုကြော်မီးသွေးသုံးစီးဆစ်ဓာတ်အဆက်စီမံကိန်းကိုဇန်နဝါရီလအစောပိုင်းမှာဦးသိန်းစိန်အစိုးရကရပ်ဆိုင်မှုငွေရင်းအလုံးလောက်ရဖို့ခက်ခဲမှုစတာတွေကြောင့်နောက်နေ့ကြံ့ကြာမရေမရာဖြစ်နေတဲ့စီမံကိန်းကိုဖြစ်မြောက်အောင်လုပ်ဖို့ထိုင်းနဲ့ဗမာအစိုးရတို့ဆုံးဖြတ်လိုက်ကြတာဖြစ်ပါတယ်။တဝဲအထူးစီးပွားရေးဇုန်နဲ့ရင်းနှီးစိတ်ကမ်းတည်ဆောက်ရေး2014မှာအာဆီယံဥက္ကဋ္ဌလုပ်မဲ့ဗမာအစိုးရရဲ့လိုအပ်ချက်တွေကိုကူညီရေးလူသားစွမ်းရည်တိုးတက်ဖို့ပူးတွဲဆောင်ရွက်ရေးအခြေခံအဆောက်အုံတည်ဆောက်ရာမှာကူညီရေးလောင်စွာစွမ်းရည်ကိစ္စမှာပူးတွဲဆောင်ရွက်ရေးစတာတွေကိုထိထိရောက်ရောက်အကောင့်ထည့်ဖို့မြန်မာနဲ့ထိုင်းအစိုးရတို့ဆုံးဖြတ်ကြပါတယ်။အကျယ်အဝင်းစတူရန်မိုင်းတရားမှာအထူးစီးပွားရေးဇင်တည်ဆောက်မဲ့ဆယ်နှစ်စီမံကိန်းပါပဲ။နောက်ပြီးတော့ကားလမ်းရထားလမ်းဖောက်ပြီးထိုင်းနိုင်ငံနဲ့ဆက်ထားမှာဖြစ်ပါတယ်
။ရင်းနှက်စိတ်ကမ်းအပြင်တင်မောချင်းရင်းနှံဓာတုဆက်ယုံရင်းနှံချက်ဆက်ယုံတမဏိဆက်ယုံလျှက်စစ်ဓာတ်အားပေးဆက်ယုံဓာတ်မြေဩဇာဆက်ယုံစတာတွေကိုအကျယ်ဝင်းဧရိယာစတူရန်မိုင်တရားရှိမဲ့အထူးဆက်မှုဇုန်မှာတည်ဆောက်မဲ့ဆယ်နှစ်စီမံကိန်းဖြစ်ပါတယ်။အခြေခံအဆောက်အုံတည်ဆောက်ဖို့ဒေါ်လာတန်း8000ကုန်ကြမယ်လို့ခန့်မှန်းပြီးတစ်ဆင့်ပြီးတစ်ဆင့်တိုးချဲ့သွားရင်ဒေါ်လာတန်း9000ကျော်အထိကုန်ကြနိုင်တယ်လို့ခန့်မှန်းထားပါတယ်။အလွန်ကြီးမားတဲ့စီမံကိန်းဖြစ်တာမို့ငွေရင်းစိုက်ထုတ်နိုင်ရေးဟာအဓိကပြဿနာဖြစ်နေပါတယ်။ဒါပေမဲ့ဥသိမ်းစိန်ရဲ့ခီးစဉ်အတွင်းမှာထိုင်းအစိုးရပိုင်း PTT စွမ်းရင်ကုမ္ပဏီကဒေါ်လာတန်း3000စိုက်ထုတ်ဖို့ကတိပြုလိုက်ပါတယ်။ထိုင်းအစိုးရကစပြီးရင်းနှီးမြှုပ်နှံတာကြောင့်တခြားနိုင်ငံတွေပါဝင်လာဖို့အလားအလာရှိသွားပါတော့တယ်
။ထိုင်းမှာအခြေစောက်ပြီး15နိုင်ငံမှာရင်းနှီးမြှုပ်နှံထားတဲ့ Chevron Pulp Bank ကို CPO စုကလည်းလာမယ့်3နှစ်အတွင်းဒေါ်လာတန်း550ဒဝဲအထူးစီးပွားရေးဇုန်မှာရင်းနှီးပြီးစိုက်ပျိုးရေးနဲ့မွေးမြူရေးလုပ်ငန်းတွေလုပ်ကင်သွားမယ်လို့ဆိုပါတယ် CPO စုဟာဒေါ်လာတန်း150မြန်မာပြည်မှာရင်းနှီးထားပြီဖြစ်ပါတယ်လွန်ခဲ့တဲ့အနှစ်90ကတရုတ်ညီအကိုတည်ထောင်ခဲ့တဲ့ CPO စုဟာတရုတ်ပြည်မှာဈေးကွက်ဖွင့်တော့ကလည်းရှေ့တန်းကပါဝင်ပြီးနိုင်ငံတကာကုမ္ပဏီတွေနဲ့လက်တွဲလုပ်ကင်ပါတယ်အကြီးဆုံးဘီလမြင်ကုမ္ပဏီဖြစ်တဲ့ Siam Cement SCG ကလည်းဒေါ်လာတန်း330စိုက်ထုတ်ပြီးဒဝဲမှာဘီလတ်မြေစက်ယုံတိဆောက်မယ်လို့ဆိုပါတယ်ဒဝဲတင်မကဘဲအခြားနေရာမှာစီးပွားရေးလှုပ်လှုပ်တဲ့ထိုင်းကုမ္ပဏီတွေလည်းရှိပါတယ်နိုင်ငံခြားရင်းနှီးမြှုပ်နှံမှုဥပဒေထွက်လာဖို့စောင့်နေကြတာလို့ဆိုပါတယ
်ဒဝဲအထူးစီးပွားရေးဆောင်တိဆောက်တဲ့အတွက်ထိုင်းကသာအများဆုံးအကျိုးအမြတ်ရရှိလိမ့်မယ်လို့ဩစတြေးလျနိုင်ငံကပေါမော့ခါရှွန်တန်နယ်က VOA ကိုပြောပြပါတယ်ဒဝဲစီမံကိန်းရဲ့အဓိကရည်ရွယ်ချက်ကထိုင်းနိုင်ငံရဲ့နောက်ဖက်စိတ်ကမ်းအဖြစ်ထိုင်းကုန်ပစ္စည်းတွေအလွယ်တကူမြန်မြန်ဆန်ဆန်ဝင်ထွက်နိုင်ဖို့ဖြစ်ပါတယ်။မလကရေလက်ကြားကိုဖြတ်ပြီးတင်ပို့ထားတဲ့ဒဝဲကတစ်ဆင့်တင်ပို့တာဟာပို့ပြီးစရိတ်သက်သာတယ်လို့ယူဆကြပါတယ်။ဒဝဲနဲ့ထိုင်းကိုပိုက်လိုင်းနဲ့ဆက်သွဲပြီးအရှိလေပိုင်းကတည်လာတဲ့ရေနံစိမ့်တွေကိုလည်းတင်သွင်းနိုင်တယ်လို့တွက်ထားပါတယ်။ဒါကြောင့်ထိုင်းနိုင်ငံရဲ့အကျိုးစီးပွားကိုမြင့်တင်တဲ့နေရာမှာဒဝဲအထူးစီးပွားရေးဇုန်ဟာအရေးကြီးတဲ့အခမ်းကဏ္ဍကနေပါဝင်လိမ့်မယ်လို့ယုံကြည်ထားကြပါတယ်
။ဒေသခံတွေကတော့ဒဝဲစီမံကိန်းနဲ့ပတ်သက်ပြီးထိုင်းမြန်မာသဘောတူချက်အသေးစိတ်ကိုသူတို့သိထားဖို့လိုတယ်လို့ဆိုပါတယ်။ဒဝဲအထူးစီးပွားရေးဇုန်တည်ဆောက်ရေးစီမံကိန်းအကောင့်ထဲပေါ်ရမှာရှင်းလင်းတင်ပြတာမျိုးမရှိတာကြောင့်ပွင့်လင်းမြင်သာအောင်လုပ်ဖို့ဒေသခံတွေကတောင်းဆိုနေကြတာဖြစ်ပါတယ်။ဒေသခံလူငယ်တွေဖွဲ့စည်းထားတဲ့ဒဝဲ Project Watch ဒဝဲစီမံကိန်းစောင့်ကြည့်ရေးအဖွဲ့ကလွန်ခဲ့တဲ့ဧပြီလကစာမျက်နှာ50အစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။စီမံကိန်းနဲ့ပတ်သက်ပြီးဒေသခံတွေသိပိုင်ခွင့်မရှိတာကြောင့် No Rights to Know ဆိုတဲ့အစီရင်ခံစာကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။ရှေ့ပြောင်းရမယ့်သူကိုအကြောင်းကြားပြီးရောကြီးပေးတာမျိုးရှိပေမဲ့ဘယ်သူဘယ်လောက်ရပြီးဘယ်လိုမူနဲ့ပေးကြောင်းမသိရဘူးလို့ဆိုပါတယ်။ဒီမှာဂိမစမီလူအဖွဲ့အစည်းနဲ့တဘာဝပတ်ဝန်းကျင်မှာဘယ်လိုအကျိုးသက်ရောက်မှုရှိနိုင်လဲဆိုတာကိုအရင်ဆုံးလေ့လာပြီးဒေသခံအဖွဲ့အစည်းတွေပညာရှင်တွေနဲ့တိုင်ပင်ဆွေးနွေးဖို့တောင်းဆိုထားပါတယ်။စီမံကိန်းအကောင့်ထည့်ဖော်မဲ့ကုမ္ပဏီကြီးတွေရဲ့လူမှုတာဝန်ဝတ္တရားကိုပြတ်တန်းထားတဲ့ဥပဒေမရှိသေးဘဲလုပ်ပိုင်ခွင့်ပေးတာမျိုးလည်းမဖြစ်သင့်ဘူးလို့ဆိုပါတယ်ခင်ဗျာ။